Facebook လူမှုကွန်ရက်စာမျက်နှာတွေကို online ထုတ်ပေါက်သူတွေကတက်ခတ်ခဲ့တဲ့ဆိုပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကကြေညာခဲ့တာမှာ Facebook 30သူပေါင်း29သန်းရဲ့ကိုယ့်ရဲ့အချက်လက်တွေပါသွားခဲ့တယ်လို့ Facebook တာဝန်ရှိသူတွေကပြောပါတယ်။ Facebook 30သူတန်90ရဲ့အချက်လက်တွေခိုးယူခံခဲ့ရတယ်ဆိုပြီးအစိုးရကခန့်မှန်းထားခဲ့ကြတာပါ။ Facebook 30သူတွေရဲ့နာမည်၊ email လိပ်စာ၊တယ်လီဖုန်းနံပါတ်တွေကိုယူသွားခဲ့တယ်လို့ Facebook ကပြောပါတယ်။ဒီလိုခိုးယူခံရသူတွေထက်က14သန်းရဲ့မွေးရစာတိ၊မွေးနေ့၊မွေးရက်တွေပညာရေးအလုပ်ပိုင်းကိုယ်ခွေတဲ့ဘာသာပြရမကသူတို့တွားရောက်ခဲ့တဲ့နေရာပေါင်း10ခုထက်မနည်းရဲ့အချက်လက်တွေကိုလည်းရယူသွားခဲ့တယ်လို့ပြောပါရယ်။ဒါပေမဲ့လည်းကိုယ့်ရဲ့ Facebook စာမျက်နှာကိုဖွင့်ရင်အသုံးပြုရတဲ့ computer password ရွေးစကလုံးတွေနဲ့ငွေရေးကြေးဆိုင်ရာအချက်လက်တွေရောအဲ့ဒီ online ထုတ်ပေါက်သူတွေရမတော်ပါဘူး။နောက်ထပ်ဖောက်ခွင်ရတဲ့ Facebook သုံးသူတက်တန်းကျော်စီကလည်းဒီလိုအချက်လက်မျိုးမှပါမတော်ဘူးလို့ comment ကပြောပါရယ်။online ကနေခိုးဝင်ခိုင်းရတဲ့စာမျက်နှာတွေကကမ္ဘာပဲအရကလည်းဆိုတာမပြောဘဲအတော်ကြည်ကြဲပြင်းပြန်ဖြစ်သွားခဲ့တယ်။ဒီလိုဖောက်ခံရတဲ့ Facebook စာမျက်နှာပိုင်ရှင်တွေကိုအကြောင်းကြားမယ်လို့ပြောပါရယ်။အခြားလူမှုကွန်ရက်တွေဖြစ်တဲ့ WhatsApp နဲ့ Instagram တို့ရောဒီလိုတက်ခဲမခံရဘူးလို့ပြောပါရယ်။အခု online တက်ခဲမှုကိုပြည်တော်စုစုံစမ်းစစ်ဆေးရေးဘီရို FBI ကစုံစမ်းနေပြီလို့လည်း Facebook ဒုဥက္ကဋ္ဌ Guy Rosen ကသတင်းထောက်တွေကိုပြောပါရယ်။